2015ခုရွေးကောက်ပွဲအနိုင်ရ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအနေနဲ့ရှေ့လ၁ရက်နေ့စတင်ကျင်းပမဲ့လွှတ်တော်သည်၂ရက်အတွက်လွှတ်တော်ဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌနေရာ၄နေရာမှာဘယ်သူတွေရွေးချယ်ထားသလဲဆိုတာကိုလောလောဆယ်အတိမပြုနိုင်သေးဘူးလို့ပါတီပြောခွင့်ရတဦးက VOA ကိုပြောပါတယ်ရွေးချယ်မှုတွေမှာအငင်းပွားစရာတွေဖြစ်မှာဆိုတဲ့အတွက်ထိန်းသိမ်းထုတ်ပြန်ပေးသွားမှာဖြစ်တယ်လို့လည်းဆိုပါတယ်ဆက်သွယ်မေးမြန်းထားတဲ့မက်ကင်ဂျူတွေကအပြည့်အစုံပြောပြပါမယ်ရှင်
တိုင်းဒါလွတ်တော်အမတ်၃ဦးအပါအဝင်လွတ်တော်ဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌနေရာ၄နေရာကိုမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကရွေးချယ်ထားပြီးဖြစ်တယ်လို့ပါတီပြောခွင့်ရတဦးဖြစ်တဲ့ဦးညဝင်းကမနေ့ကဗဟုထုနေ့မှာ AFP သတင်းဌာနကိုပြောဆိုခဲ့တာပါဒီကိစ္စ NLD ပါတီကိုတိုက်ရိုက်မေးမြန်းတဲ့အခါမှာတော့ NLD အနေနဲ့ထိန်းသိမ်းကင်တွယ်နေတဲ့ကိစ္စဖြစ်လို့လောလောဆယ်မှာအတိမပြုပေးနိုင်သေးဘူးလို့ပါတီပြောခွင့်ရဦးဝင်းထင်က VOA ကိုပြောပါတယ
်နံပါတ်၁လွတ်တော်ဥက္ကဋ္ဌရဲ့ဒုတိယဥက္ကဋ္ဌကအမှန်အရေးကြီးတဲ့ຢာကြီးအဲ့ဒီရည်ရွယ်ချက်ကိုဌာနဒေသတစ်ခုတဖုန်းနဲ့ဆက်ပြောတာမျိုးတော့မှမလုပ်ဘူး။အမှန်ကြီးအဲ့ဒီကိစ္စအစီအစဉ်ဆက်ပြောနေလို့တော့ပြည်အောင်ဝင်ကြလို့ပြောတဲ့ကြမှာဒီကိစ္စကတော့ပါတီတွေမှာအရင်ပွားနေကြတဲ့ဟာဖြစ်နေတယ်။နံပါတ်၃ဒါမျိုးကိုကျွန်တော်ကဒီလိုက်များစီမူလည်းပါလဲတန်းသားတွေတော့တခြားပါတီတွေတင်တော်တဲ့လူတွေကိုတမ်းပေါ်ဘောရင်းမှာမလို့အဲ့ဒီလူတွေကိုထုတ်ပြောလိုက်တဲ့ရှိရင်တို့ရှိမှာပြဿနာဖြစ်မှာစိုးတယ်အဲ့ဒါကြောင့်မလို့ကျွန်တော်တို့ကခင်းသိမ်းလုပ်နေတယ်။နောက်တစ်ခုကရိုးစားတော်သန်းကြီးကိုကိုယ်တိုင်သတိထားပြီးတော့မှလုပ်နေကိစ္စဖြစ်တော့သူကိုယ်တိုင်တန်နေဖို့အချိန်ဒီလိုအချိန်မှပြောပါလိမ့်မယ်။ကြေရဲဖြစ်ပါလိမ့်မယ်။ဒီတိရစ္ဆာန်တစ်ခုဟောထုတ်တဲ့ဆိုပြီးမှကျွန်တော်တို့မလုပ်ပါဘူး။ကျွန်တော်မေးပြလို့အားလုံးပြောပါတယ်။ဆွေးချီရနေပြီးကန်ကောင်းကြပါလို့ပြောထားတယ်။ဒီကြောင့်ကျတဲ့ကိစ္စကိုငင်းနေမငင်းဘူးအပြည့်တော့မပြူဘူး။
ပြီးခဲ့တဲ့2015ရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရခဲ့တဲ့ NLD ပါတီအနေနဲ့ရှေ့လတရက်နေ့စတင်ကျင်းပမဲ့လွှတ်တော်တင်တဲ့ရက်မှာပြည်သူ့လွှတ်တော်ဥက္ကဋ္ဌအဖြစ် NLD ပါတီပြောခွင့်ရပုဂ္ဂိုလ်တဦးဖြစ်တဲ့ဦးဝင်းမြင့်နဲ့မြို့သားလွှတ်တော်ဥက္ကဋ္ဌအဖြစ် NLD ပါတီရဲ့ကရင်တိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်ဦးမန်းဝင်းခိုင်တန်းတို့ကိုအတီးတီးရွေးချယ်ထားပြီးတော့ဒုတိယဥက္ကဋ္ဌနေရာတွေအတွက်ကိုတော့ ANP ရခိုင်မြို့သားပါတီလွှတ်တော်ကိုယ်စားလှယ်တဦးနဲ့ကျက်ခိုင်ဖွံ့ဖြိုးရေးပါတီကကချင်တိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်တဦးတို့ကိုရွေးချယ်ထားတယ်လို့ဦးညဝင်းကပြောဆိုခဲ့တာပါ။ဒါပေမဲ့ပြောခွင့်ရဦးဝင်းထိန်ကတော့ဒီကိစ္စကိုအတိမပြုနိုင်တယ်လို့ညှင်းဆိုခြင်းလည်းမလုပ်ခဲ့ပါဘူး။ NLD ပါတီအနေနဲ့အခုလိုကိစ္စမျိုးတွေမှာအဖွဲ့အစည်းအတွင်းစိန်ခေါ်မှုတွေရှိနေရတာဟာပါတီတည်ဆောက်ရေးနဲ့ဖွဲ့စည်းမှုအပိုင်းမှာအားနည်းချက်တွေရှိနေတာကြောင့်ဖြစ်တယ်လို့နိုင်ငံရေးလီလာသုံးသပ်သူတဦးဖြစ်တဲ့ဦးရံမျိုးသိန်းကပြောပါရစေ
။ကျွန်တော်မြင်တာတော့ဗျလွှတ်တော်ဥက္ကဋ္ဌပဲဖြစ်ဖြစ်နော်တမရပြည့်တမရပဲဖြစ်ဖြစ်ဝင်ကြီးအဖွဲ့ဝင်တွေပဲဖြစ်ဖြစ်ကျိုးပြီးကျင်ညာတာပြည်သူလူထုကိုကျိုးပြီးအသိပေးတာဟာပြဿနာမရှိဘူးလို့ကျွန်တော်ကမြင်တယ်။အဲ့ဒီလိုကျိုးပြီးအသိမပေးနိုင်ဘူးဆိုရင်ဒါဟာအဖွဲ့အစည်းတွေမှာအားနည်းချက်တွေအဖွဲ့အစည်းတွေမှာစိန်ခေါ်မှုတွေအချက်တဲတွေရှိနေတယ်ဆိုတာကိုထောက်ပြတယ်လို့မျိုးဖြစ်နေတယ်။အဲ့တော့လက်ရှိအခြေအနေမှာလည်းပဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေအထားကိုကြည့်လို့ရှိရင်လည်းပဲတမရဒီတမရဘယ်လိုဖြစ်မလဲဆိုတာကိုထုတ်မပြောနိုင်ဘူး။ဟာလက်တော်ဥက္ကဋ္ဌတွေဘယ်လိုဖြစ်မလဲဆိုတာကိုထုတ်မပြောနိုင်ဘူးဆိုတာအဲ့ဒီလူရွေးချယ်မှုတွေနဲ့ပတ်သက်ပြီးအဲ့ဒီပုံစံတွေနဲ့ပတ်သက်ပြီးတော့ပါတီတွေမှာထုတ်ပြောလိုက်ရင်ပါတီတွေမှာအချက်အလက်တွေဖြစ်လာမလားဝေဖန်တုံ့ပြန်မှုတွေဖြစ်တက်လာမလားဆိုရယ်စိုးရိမ်မှုတွေရှိနေတာဟောကဘာမှမကြောက်ဘူးလို့ကျွန်တော်ကမြင်တယ်နောက်ပြီးတော့တကယ်တမ်းပါတီဖွဲ့စည်းမှုအပိုင်းနဲ့ပတ်သက်ပြီးအားနည်းချက်တွေဟာရွေးကောက်ပွဲမတိုင်ခင်သို့တော်ကိုယ်စားလှယ်လောက်ရွေးချယ်ကတည်းကစပြီးတော့ရှိခဲ့တဲ့အားနည်းချက်တွေပေါ်မှာအခြေခံနေတယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်
လက်ရှိသတင်းတွေထွက်ပေါ်နေသလို NLD ပါတီကလွှတ်တော်ဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌနေရာအတွက်တိုင်းရင်းသားလွှတ်တော်အမတ်တွေကိုဦးစားပေးရွေးချယ်ထားတယ်ဆိုရင်တော့လာမယ့်လွှတ်တော်တင်ဟာအရင်လွှတ်တော်ထက်ပိုမိုအားကောင်းပြီးအမျိုးသားပြည်လည်တည်မြဲရေးကိုဦးတည်တဲ့လွှတ်တော်ဖွဲ့စည်းမှုပုံစံမျိုးဖြစ်လာနိုင်တယ်လို့လည်းဦးရံမျိုးသိန်းကသုံးသပ်ပါတယ် NLD ပါတီကရွေးချယ်မဲ့သူတွေလွှတ်တော်ဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌနေရာတွေမှာတရားဝင်ခန့်အပ်ခံရဖို့ကတော့လွှတ်တော်ကနေမဲခွဲအတည်ပြုချက်ရယူရအောင်မှာဖြစ်ပါတယ်ဒါပေမဲ့လွှတ်တော်အမတ်တွေကအများစုကို NLD ပါတီကအနိုင်ရထားတာကြောင့်သူတို့အနေနဲ့အတည်ပြုချက်အလွယ်တကူရမယ့်အခြေအနေပဲဖြစ်ပါရဲ့ရှင်